ုရားမြတ်စွာဘုရားဟောကြားခဲ့တဲ့တိပိဋက3ပုံ300ညီလာခံကိုတိဘက်ဘာသာရေးကောင်းဆောင်ဖုန်းတော်ဒလိုင်းလာမာကအိန္ဒိယနိုင်ငံဘီဟားပြည်နယ်မှာရှိတဲ့ဘုဒ္ဓဂါယာမှာဒီဇင်ဘာ22ရက်စနေနေ့ကဖွင့်လှစ်ပေးလိုက်ပါတယ်။နေ့ရက်ကျကျင်းပမယ်ဒီညီလာခံကိုဖုန်းတော်ဒလိုင်းလာမာကအဖွင့်မင်ကုန်ပြောကြားခဲ့ပြီးဘာသာရေးအရာတိကျမှုတရားထွန်းကားရေးအတွက်ရည်ရွယ်ပြီးဘုဒ္ဓဘာသာရဲ့အဓိကဂိုင်းချင်းတစ်ခုဖြစ်တဲ့မဟာယာနနဲ့ဟိနယာနအကြားကွဲပြားခြားနားမှုမရှိဘူးဆိုတာကိုအဓိကထားဆွေးနွေးကြမှာဖြစ်ကြောင်းရိုက်တာတင်မှာပေါ်ပြထားပါတယ်။ဒီညီလာခံကိုမြန်မာ၊ထိုင်း၊မွန်ဂိုလီးယား၊တောင်ကိုရီးယား၊ဗြိတိန်စတဲ့နိုင်ငံပေါင်း17နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ကြကြောင်းထိုင်းအိန္ဒိယချစ်ကြည်အဖွဲ့အတွင်းရင်းမူရနက်ရှွာချက်မာကပြောပါတယ်။ဘုရားဘာသာအတွင်းဂိုင်းကြီးကွဲပြားနေပေမဲ့လည်းအလုံးဟာအတူတူပဲဖြစ်ကြောင်းမြတ်စွာဘုရားရဲ့ဟောကြားချက်တွေဟာလူသားအလုံးကောင်းမွန်ရေးအတွက်ဖြစ်ကြောင်းမဟာယနနဲ့ဟိနယနအကြာကွဲပြားခြားနားမှုမရှိကြောင်းဒီနှစ်ခုအကြာကွဲပြားမှုမရှိဘူးဆိုတဲ့ကိစ္စကိုဆွေးနွေးကြမှာဖြစ်ကြောင်းရနက်ရှွာချက်မာကပြောပါတယ်တိဘက်ဘာသာရေးကောင်းတော်ကောင်းဆောင်ဖုန်းတော်ဒလိုင်းလာမဟာတိဘက်ပြည်ကိုတရုတ်တို့ကဝင်ရောက်တင်ပတ်ပြီးတဲ့နောက်ပိုင်းတရုတ်တို့ရဲ့အုပ်ချုပ်မှုကိုတွန်းလှန်နိုင်မှုစူးစမ်းတာမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာပြီးလက်ရှိမှာမြောက်ပိုင်းဟိမာလယ်ပြည်နယ်ဒရမ်ဆလာမြို့မှာအခြေစိုက်တည်နှောင်းနေတာဖြစ်ပါတယ်